တက်အာနာသိန်းနာကိုဆန့်ကျင်တဲ့ပြည်သူတွေရဲ့ຫນွေဥတော်လှန်ရေးမှာအလွှာသီးသီးကမျိုးသမီးတွေရှေ့တန်းကပါဝင်ခဲ့ကြတာကိုတွေ့မြင်ရမှာပါဒီမျိုးသမီးတွေဟာစစ်အာဏာရှင်ရဲ့ဖိနှိပ်ချေမှုန်းမှုတွေကြားထဲကပဲတော်လှန်ရေးမှာမဆုံးမနစ်ပါဝင်နေခဲ့ကြတာပါဒီထဲမှာအညာပြတိုင်းတောင်လေးမြောက်ဖွဲ့ကဥဆောင်သူမတ်ဖူးပွင့်ဝေလည်းပါဝင်ပါတယ်
စစ်တပ်ကရရဲ့ဆက်ဆက်နဲ့ဒါရုံမှရိုင်းဆိုင်သွားတဲ့ဒါနေ့စဉ်နဲ့အမြကျွန်တော်တို့ဒီအညာဒေသကိုလည်းဒါစစ်ကြောင်းထိုးတယ်။နောက်ကြတော့မတရားတက်ဖြတ်ညှဉ်းပန်းတက်ဖြတ်တယ်ပေါ့နော်။ညှဉ်းပန်းနှိပ်စက်တက်ဖြတ်တဲ့အခါမှာသူတို့မြန်ဝါထက်နေမြင်လာရတယ်။အဲ့ဒါတွေကိုဟိုမြန်မြန်ပြီးတက်ဖို့ပေါ့နော်။ပြီးတက်ဖို့အနေနဲ့ကျွန်တော်တို့အနေနဲ့ကဒါကိုနိုင်ရကဏ္ဍတွေလူငယ်တယောက်ဖြစ်တယ်။အဲ့လူငယ်တယောက်မှလည်းဒါလုတ်ပိုင်လုံးနိုင်တဲ့အစွမ်းအစရရှိရပေါ့နော်
မဖူးပွင့်ဝေဟာစစ်အာဏာရှင်စနစ်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာဥဆောင်ပါဝင်ခဲ့ပြီးတဲ့နောက်စစ်တပ်ရဲ့ရက်စက်မှုတွေကိုမြင်တွေ့ခဲ့ရတဲ့အခါမှာလက်နက်ကင်တိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ
်ဒီအဒီကျွန်တော်ဘက်မှာကပြစ်ခတ်ဖင်းစည်းတာတွေဖြစ်လာတဲ့အခါမှာကျွန်တော်တို့တဆင့်ပြင့်ပြီးတော့တင်းနဲ့နေတက်ကြတင်းနဲ့နေတက်ပြီးတော့ဟိုရရတော့ပြစ်ထောင်းမောက်နေနဲ့လှုပ်ကြဟိုလူကြလှိမ့်ကြနေလှုပ်ခဲနောက်ပိုင်းမှာဟိုရေတူမီပေါ့နော်တူမီရဆိုရင်လည်းအာကိုကိုရိုင်းတိတ်ထောင်းအတမာမတည်ခဲ့ပေါ့နော်ဟိုထောင်းနိုင်နေပို့ပြီးတော့ရန်ထွက်ဟိုရန်ထွက်အကောင်းလေးဆိုတဲ့ဟာမှာထောင်းခဲ့ကြတဲ့ရန်ချီတွေပန်းအာတခုလုံးလေးအဲ့လိုတွေဖြစ်လာတာဟိုလက်ပြဘုံပေါ့နော်လက်ပြဘုံတို့လက်နဲ့ကြီးလှုပ်တဲ့နေရာထိကျွန်တော်တွေမိန်ကလေးတွေပါတာ
သူတို့မျိုးသမီးတွေကိုရှေ့တန်းကိုမခေါ်တာများတဲ့အတွက်သူနဲ့စိတ်ချင်းတူညီတဲ့လူငယ်တွေနဲ့ပူးပေါင်းပြီးအညာပြတိုင်းတောင်အဖွဲ့လေးကိုထူထောင်ခဲ့တယ်လို့ဆိုပါတယ်။အညာဒေသကစစ်ဘေးရှောင်နေကြရတဲ့ပြည်သူတွေကိုသူတို့ကူညီတာတွေလုပ်ခဲ့ပါတယ်။ဒီလိုလုံရင်းနဲ့အသက်အန္တရာယ်တွေအမျိုးမျိုးကြုံရတာတွေလည်းရှိခဲ့တာပါ။
ပြီးရလွှားတာတွေကတော့ဒါခဏခဏရှိတယ်ပေါ့နော်။နောက်ကျသူတို့နဲ့ထိတိုက်တိုးရတာတွေဟိုကိုကလည်းဒါဟန်မပြတ်တော့နေရတာပေါ့နော်။ဘိုက်ကြီးတဲ့ဟန်ဆောင်ဘူးတာတွေပေါ့နော်။အဲ့လိုမျိုးတွေမရရအောင်တော့သူတို့ဘက်ကိုဖြဲ့ရမယ်ဆိုတဲ့ဟာမှာဒါဟန်ဆောင်မှုတွေလုံးရတယ်ပေါ့နော်။ဟိုဌာနေလာကြီးရှူရတာတွေအကုန်ပေါ့နော်။ဟိုလိုက်ပြလို့ဟိုဟိုပြီးရတာတွေကိုရှင်းပါတယ်ဒါစည်းစံနေကြတာတွေပါတယ်တော့အများကြီးပဲပေါ့နော
်သူ့မှာမောင်နှမ၄ယောက်ရှိပြီးအားလုံးကစစ်အာဏာရှင်အမြင့်ပြည့်ရေးမှာပါဝင်နေကြတယ်လို့ဆိုပါတယ်ဒီလိုပါဝင်နိုင်တာကလည်းမိဘနှစ်ပါးရဲ့အားပေးမှုတွေအနစ်နာခံမှုတွေကြောင့်လို့မဖူးပွင့်ဝေကပြောပါတယ
်အဖေကဝန်ထမ်းတယောက်ဖြစ်တယ်စီဒီယံလောက်ထားတာပေါ့နော်ကျွန်တော်တို့လည်းအမြဲအားပေးတယ်ငါသမီးလုံနိုင်တယ်ဆိုတာယုံကြည်တယ်ငါမျိုးအပြည့်ဝယုံကြည်တယ်ဆိုတော့အားပေးမှုတွေအမြဲပေးရပေါ့နော်နောက်ပြီးဒီကျွန်တော်မောင်နေဆိုလို့ရှင်လဲဒါရှေ့တန်းစစ်မျက်နှာတွေမှလေးလေသွားကြတယ်ပေါ့နော်အဲ့လိုနေရာမှာသူတို့တွေနဲ့အမြဲ support ပေးတယ်ကျွန်တော်တို့ဆိုလို့ရှင်လဲဒါမိဘကိုလှုပ်ချွေရမယ့်အချိန်ဒီခါရောက်နေပြီပေါ့နော်ဒါပေမဲ့လည်းသူတို့ကိုလစ်လျူရှုထားရတယ်နေမကောင်းဖြစ်တာတောင်းမှာပေါ့နော်ဟိုသွားရောက်ပြီးတော့ရေတစ်ခွက်ဟိုတိုက်နိုင်ခြင်းမရှိခဲ့ဘူးပေါ့နော်ဒါပေမဲ့လေအညာဒေတာမှာခံစားနေရတဲ့ဟိုသားမရှိတော့တဲ့အမေတွေဒီယောက်ျားမရှိတော့တဲ့အမေတွေထပ်စားလို့ရှိရင်သူတို့တွေကခံစားရတဲ့ဆိုတော့စိတ်နဲ့တောင်းခံပြီးတော့ကျွန်တော်တို့အမြဲတမ်း support ပေးနေတယ်ဗျာဟုတ
်အခုလာမဲ့နိုဝင်ဘာ28ရက်နေ့မှာအညာပြတိုင်းတောင်လေးမြောက်အဖွဲ့ကိုတည်ထောင်တာနှစ်နှစ်ပြည့်မြောက်တော့မှာပါဒီကာလတခြားအသက်အန္တရာယ်နဲ့ရင်ဆိုင်ရတာတွေအများကြီးရှိခဲ့ပေမဲ့နောက်ပြန်လှည့်ဖို့ဘယ်တော့မှမစဉ်းစားခဲ့ဘူးလို့မဖူးပွင့်ဝေကပြောပါတယ်
။ဟိုကိုရှိကလည်းဒါလင်းနဲ့လိုက်ပစ်ဖူးတယ်ပေါ့နော်။နောက်ကြတော့စစ်ကြောင်းနေနဲ့လည်းဒါခဏခဏဟိုဝင်ရောက်ထိုးပြီးတော့ဒါဟိုလူတွေတက်ဖြတ်သွားတာလည်းရှိရဆိုတော့ကြောက်ရွံ့တဲ့စိတ်ကတော့ဒါမဖြစ်မနေတော့ဖြစ်မှာပဲပေါ့နော်။ဒါပေမဲ့လည်းနောက်ထားရတဲ့စိတ်ကတော့လုံးဝမဖြစ်ဘူး။ပြည်သူအတွက်ကိုကျွန်တော်တို့ဟိုပို့ပြီးတော့လုပ်ပေးရမယ်။လူမျိုးမျိုးရှုခံရတဲ့လူတွေများနေပြီ။လူမျိုးတက်ဖြတ်ခံရတဲ့လူတွေများနေပြီ။ဘလောက်ဒီကျွန်တော်တို့သွားမှလဲအဲဒီတက်ဖြတ်ခံတဲ့လူတွေရောဘလောက်တိုင်းတာအထိဟိုတက်ဖြတ်ခံနေရအောင်မှလဲဆိုရဲစိတ်ကအမြဲဝင်တယ်ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ပန်းနိုင်ကိုရောက်သွားမှဖြစ်တဲ့ဘက်ဘရောမှနောက်မဆုတ်ဘူးပေါ့
သူရဲ့ဖြစ်ချင်ဆုံးဆန္ဒကတော့အနာဂတ်ကလေးတွေရဲ့ပညာရေးမြင့်တင်ပေးချင်တာပါတဲ့လက်ရှိမှာလဲကြောင်းမထနိုင်တဲ့ကလေးတွေမိဘတွေဖန်ဆီးခံနေရတဲ့သူတွေရဲ့ကလေးတွေကိုပညာသင်ကြားပေးတာတွေလုပ်နေသလိုစစ်ဘေးရှောင်တွေကိုကူညီထောက်ပံ့တာတွေကိုလည်းအင်တိုက်အားတိုက်လှုပ်ဆောင်နေပါတယ်။အခက်အခဲတွေအန္တရာယ်တွေဘလို့ပဲရှိရှိသူတို့အညာဒေသကပြည်သူတွေအတွက်ဒီအန္တရာယ်တွေကိုစဉ့်ကြံခံရင်ဆိုင်ရင်သူ့ရဲ့ရည်မှန်းချက်ကိုဆက်လက်ပြီးရှောင်လန်းသွားမယ်လို့မဖူးပွင့်ဝေကပြောပါတယ်ရှင်။နောက်ဆက်နေတွေ့လဲကျေးဇူးတင်ပါတယ်။
ညောင်ရီမှာနေရာတော်တော်များများကြီးပါရီတော်တော်များများမိလောင်ပြချခံနေရတယ်။အဲ့တော့ကြောင့်မို့ကျွန်တော်တို့သူတို့တွေပြန်ပေးမဲ့လက်ဆောင်ကဒီလိုမျိုးပဲမိကျွမ်းနေတဲ့ပစ္စည်းဥစ္စာလေးတွေပဲဖြစ်ပါလိမ့်မယ်။